ရရှင်များရှင်ဒီကနေ့ဧပြီလ22ရက်နေ့ကတော့ International Mother Earth Day မြေကဘာနေ့ဖြစ်ပါတယ်။မြန်မာတစ်ပင်တစ်တော်တွေစိမ့်လန်းစုပြည်ရင်းနဲ့သဘာဝပတ်ဝန်းကျင်မပြတ်စီရအောင်ထိန်းသိမ်းရင်းမြန်မာနိုင်ငံသားတိုင်းကိုယ်အသိစိတ်ဓာတ်နဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်နေပြီလို့မြန်မာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကဒီကနေ့ဧပြီလ22ရက်နေ့မှာကြာရောက်တဲ့မြေကဘာနေ့မှာတိုက်တွန်းပြောဆိုကြပါတယ်။မြေကမ္ဘာနဲ့အထက်မှကမ္ဘာတဝန်းနိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေချိန်မှာပဲမြန်မာနိုင်ငံတဝန်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ရှောက်ရေးဆောင်ရွက်နေသူတွေကိုဆက်သွယ်ပြီးမြန်ထားတဲ့မတ်စုံမုံကစူးစီးတင်ပြပေးမှာပ
ါဒီကနေ့ဧပြီလ22ရက်နေ့ဟာမြေကမ္ဘာနေ့ဖြစ်ပါတယ်မြေကမ္ဘာနေ့လှုပ်ရှားမှုအဖြစ်နဲ့မြန်မာနိုင်ငံတွင်တစ်ပင်တစ်တော်စိမ့်လန်းစုပြည်ရေးမြန်မာသဘာဝပတ်ဝန်းကျင်မပြတ်စည်းရေးနဲ့ရေစွမ်းအရင်းမြစ်တွေထိန်းသိမ်းစောင့်ရှောက်ရေးအတွက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေပညာရှင်တွေကမြေကမ္ဘာနဲ့အထိမ်းအမှတ်စာဖတ်ဝိုင်းလေးတစ်ခုကျင်းပခဲ့တဲ့အကြောင်းရေးပညာရှင်ဒေါက်တာဒေါခင်နီနီသိန်းကရှင်းပြပါတယ်
မြေကမ္ဘာအမည်နဲ့မှာအတ်ချာတာဆိုရှိရတယ်ဒီအဲ့ဒီအတ်ချာတာကိုမြန်မာလိုတစ်မျိုးအင်္ဂလိပ်လိုတစ်မျိုးပေါ့နော်ကြောင်းတဲ့တရားဖတ်ကြပြီးတော့ရှင်းတာပေါ့စာဖတ်ဝိုင်းလေးပေါ့အဲ့ဒီအစီအစဉ်လေးလုပ်ပါတယ်ဒီပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဆိုရင်အူရောမရှိမဖြစ်ကတစ်ပင်ဆိုင်တာပေါ့နော်ဒီတစ်ပင်ကိုကအမြဲတစေဟိုကလေးလေးတယောက်လိုပေါ့နော်ထိန်းသိမ်းစောင့်ရှောက်နေရမယ်ပေါ့နော်အဲ့တော့အဲ့ဒီစိတ်ထားလေးကိုထားတတ်လာအောင်အဲ့လိုကလေးလေးတွေကိုပေါ့နော်တခြားရှင်းပြတော့သူတို့ကနားလည်သွားတာပေါ့နော်ဒီတစ်ပင်ကြီးကသူတို့စိုက်တဲ့အတွက်သူတို့ကကြီးလာတဲ့အထိရေလောင်းပေးဖို့တာဝန်ရှိတယ်ပေါင်းတင်ပေးဖို့တာဝန်ရှိတယ်ပေါ့နော်ပြီးတော့မှအဲ့ဒီတစ်ပင်ကြီးတစ်ပင်ကြီးကနေတော့တောအုပ်တွေဖြစ်လာလို့ရှိရင်ရေခိုးအောင်နိုင်တဲ့တခြားမို့မြကြီးတွေထဲမှာရေရှိနေဖို့တော့အုပ်လုံးတွေပေါ့နော်အဲ့ဒီအကြောင်းလေးတွေကိုလူကြီးကရှင်းပြတယ်ခလေးကလည်းဟိုသူတို့နားလည်တဲ့လောက်ပြန်ချေတယ်ပေါ့နော
်မြမသဘာဝပတ်ဝန်းကျင်မပြတ်စည်းစေရေးကမြမနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်ဓာတ်နဲ့ထိန်းသိမ်းစောင့်ရှောက်ဖို့အရေးတကြီးလိုအပ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးကတ်တွန်းနေနဲ့ပညာပေးနေတဲ့ကတ်တွန်းပညာရှင်ဦးအောင်ပြည့်ချေကမြေကဘာနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ
်ကျွန်တော်အဓိကပြောရင်တယောက်ချင်းရဲ့ပြောချင်းထိနေတယ်များထိမယ်ဒီအမိုက်ကိစ္စအစရီလိရေကိစ္စအစမြညာမှုကိစ္စအစအကုန်လုံးကိုနိုင်ပြီးပြောချင်းအတိနဲ့ထိရမှာပေါ့လေဟောအလွယ်ဆုံးကတော့ကျွန်တော်ကတ်တွန်းဆရာဆိုကတ်တွန်းလေးတွေကတော့ဖတ်လို့လွယ်တာ哦ကျွန်တော်ကတန်းနိုင်ဒီ one sentence နဲ့တူတို့လေးပေါ့အဲ့ဒီအတူတို့လေးနဲ့တူတို့ကတ်တွန်းလေးတွေကြည့်ပြောလာပြီးလုတ်ဖြစ်အောင်လို့ကျွန်တော်ကတော့ကိုနိုင်တာပဲကြိုးစားဖြစ်ပါတယ
်ရေးစွမ်းအရင်းမြစ်နဲ့ပတ်သက်ပြီးထိမ့်သိမ်းဆောင်ရှောက်ဖို့အမျိုးသမီးရေးပညာရှင်တွေဦးဆောင်တဲ့ရေးမိခင်အဖွဲ့ရဲ့မြေကဘာနေ့လှူရှာမှုနဲ့ပတ်သက်ပြီးလည်းဒေါက်တာဒေါခင်နီနီသိန်းကအခုလိုရှင်းပြပါတယ
်ရေးမိခင်အဖွဲ့ကိုပါဝင်ခြင်းမျိုးဆိုလို့ရှိရင်မိမိကိုမိမိရေးမိခင်လို့အရင်ဆုံးသတ်မှတ်လျက်ပါတယ်ရေးနဲ့ပတ်သက်လို့ဟလာအဲ့ဒီဟိုရောင်းနေချောင်းနေတဲ့မှာပြည်နယ်ထဲမှာမြို့ထဲမှာရေးရှိနေဘူးရဲ့နောက်အိမ်မှာရေးအသုံးချွေတာဘူးရဲ့နောက်မိရဲ့လက်တန်းပေါ့နော်ပတ်ဝန်းကျင်မှာရှိတဲ့တစ်ပင်တွေစိမ့်လန်းဖို့ရဲ့နောက်ပြီးတော့မှအမိုက်ပြည့်တဲ့ကိစ္စတွေမှာအစီအစဉ်စနစ်ကျဖို့ရဲ့နောက်ပြီးတော့ရုံရုံကြည့်ကြည့်နဲ့ရင်းစင်မိတိုင်းဒီကိစ္စကိုလုပ်နိုင်ဖို့ဖြစ်ပါတယ်
လူစီကားတဲ့နေရာတွေမှာအမိုက်ကောက်ပြီးတော့ပတ်ဝန်းကျင်တန်ရှင်ရေးစေတနာဝန်ထမ်းဆောင်ရွက်ပေးနေကြတဲ့ Green for Generation လူငယ်အဖွဲ့ကမခင်ပြည်စုံကလည်းမြေကဘာနေ့မှာကဘာကြီးမပြတ်စီးမညစ်နွမ်းရအောင်ပြည်သူအားလုံးပူးပေါင်းပါဝင်ကြပါလို့တိုက်တွန်းနှိုးဆော်လိုက်ပါတယ်
။ကဘာကြီးဆိုတာကိုယ်တက်ရှင်နေတိုင်းမို့တော့သူကဖြစ်တည်ပေးထားတာပဲလीနော်။အဲ့ဒီအတွက်နောင်လာနောင်သားတွေအတွက်ကောညီမတို့အခုနေထိုင်နေတဲ့လူတွေအတွက်ပေါ့ပေါ့နော်။ကျေးဇူးမဆက်ရင်တော့မှသူထိခိုက်အောင်တော့ညီမတို့မလုပ်လိုက်တဲ့ဘူးပေါ့နော်။ကိုနေတဲ့အပိုင်းဝိုင်းဝင်းကျေဆိုတာကဒါကဘာကြီးပဲလေ။အဲတဖြည်းဖြည်းပြန့်ကျေအပြန့်ကျေသွားလို့ဆိုရင်ဒါကဘာကြီးဖြစ်သွားတာပဲလေနော်။မိုက်ကောက်တယ်အမိုက်။အမိုက်ကောက်တာနှစ်နေရာခွဲကောက်တာပေါ့နော်။ဒီဒလပန်စူရန်တင်းမိုးပေါ်မှာကောက်တယ်။အိစိတ်ကန်းနားနေဆောင်ဘက်ဒီမှာကောက်တာ။ကအင်းရကံမှာကောက်တယ်။ကိုအင်းငါဝင်းကျေကိုဟိုပြစ်ချလိုက်တယ်ဆိုရင်ဒါကဘာကြီးကိုဒုက္ခပေးရတယ်အတူတူပဲလေ။ဘယ်နေရာမှာပဲခြားခြားဘယ်နေရာမှာပဲလုံလို့ဒီတနေရာကိုသူ့ရဲ့ပုံမှန်တိုင်းတန့်ရှင်းနေတဲ့နေရာလေးကိုကောင်းမွန်နေတဲ့နေရာလေးကိုတစ်ပင်နေနဲ့ဝီစီရဲ့နေရာလေးကိုမိုးလွင်းလာမယ်ဆိုရင်ညီမတို့အပင်ဆိုင်ဖို့အစီအစဉ်ရှိတယ်
မြန်မာနိုင်ငံတွင်းတစ်တော်စိမ့်လန်းစုပြည်ရေးနဲ့မြေချောင်းအင်းအိုင်နေမတိန်ကောစီရေးစားတဲ့တဘာဝပန်ဝင်ကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုတဘာဝပန်ဝင်ကျင်ထိန်းသိမ်းမှုပညာရှင်တွေကြော်ကြားတဲ့စာရေးဆရာကတ်တွန်းဆရာစာနယ်ဇင်းသမားတွေအနုပညာရှင်တွေနဲ့လူငယ်တွေကမြန်မာနိုင်ငံတဝန်းတဘာဝပန်ဝင်ကျင်ထိန်းသိမ်းမှုလှုပ်ရှားမှုကိုစီနဲ့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်